မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်လေးဘွဲ့တို့ဒီလာထဲမှာတွစ်ဆုံဆွေးနွေးဖို့စီစဉ်နေတယ်လို့တချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။တနင်္ဂနွေလုံးအပြည့်အစားချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန့် AA ရခိုင်စတဲ့အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အစိုးရအကြ bilateral call နှစ်ဖက်အပြည့်အစားချုပ်ချုပ်ဆိုရေးဆွေးနွေးပွဲတွေဟာတနည်းကြော်ကြာရက်ဆိုင်ခဲ့ပြီးတဲ့နောက်ဆွေးနွေးမှုတွေပြန်ဆဖို့စီစဉ်နေတာပါ။ကျုပ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်တွေရဲ့ဆွေးနွေးမှုကိုအစောဆုံးဒီလာထဲမှာကျင်းပဖို့ရှိကြောင်းကချင်ငင်းချိုင်းအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာက VOA ကိုအခုလိုပြောပါတယ်
။ကျုပ်တို့ကလည်းသူ၄ဖွဲ့နဲ့ဇန်နဝါရီလဒုတိယပတ်လောက်မှာတွေ့ဖို့တည်းသူတို့ကလန်းထားရတယ်လေ။အဲအဲ့ပေါ်မှာသူတို့၄ဖွဲ့နဲ့သူတို့အခုပြန်တွေ့ဆုံမှာပေါ့လေတွေ့ဆုံပြီးမှပဲဒီရက်ဒီနေ့ဒီနေရာမှာဆိုတော့သူတို့ကတွေ့ဆုံပြီးမှပဲသူတို့အကြောင်းပြန်လာမလို့ပြောလာတယ်။ဒီပန်းခွဲလည်းပဲဒီအစိုးရပြောတဲ့ဒီဒုတိယပတ်လောက်မှာဖြစ်မှဖြစ်ဖို့ဆိုတဲ့ကြံစည်တော်တည်တော့ကိတ်ဖြစ်အောင်တော့သူစူးစမ်းမယ်ဆိုတဲ့သဘောထားတော့ရှိတယ်ကြ
။အစိုးရဘက်ကတော့မြစ်ကြီးနားဒါမှမဟုတ်ကျိုင်းတုံမှာတွေ့ဆုံဖို့ရွေးချယ်ထားပါတယ်။ဒါပေမဲ့လည်းအစီအစဉ်အသေးစိတ်ကိုတော့မရသေးဘူးလို့လည်း TNLA တန်းပလောင်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ကဘူမူတိုက်ကျော်ကပြောပါတယ
်။ဟုတ်ကဲ့ဒီသူကဆွေးနွေးကြတော့ဒီအနံပစီဘက်ကငါပြောလာတယ်လို့ဒါမှအစီအစဉ်ရတယ်လို့မသိရဘူး။
အစိုးရငင်းကြဲကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာ2019ခုနှစ်ဒီဇင်ဘာလကကျုပ်နိုင်ငံမှာနောက်ဆုံးတွေ့ဆုံခဲ့တာပါ2020နှစ်ကုန်ပိုင်းမှာတော့တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတမ်ရော်နဲ့အေအေအကြားပြစ်ခတ်တာတွေရပ်ဆိုင်းနိုင်ခဲ့တယ်လို့တွေ့ဆုံဆွေးနွေးတာတွေလည်းရှိခဲ့တာကြောင့်ငင်းကြဲရေးအလားအလာကောင်းတွေအဖြစ်သုံးသပ်ခဲ့ကြပါတယ်အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားဆွေးနွေးဖို့ပြင်ဆင်နေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းမှာတော့ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ RCSS ရှမ်းပြည်တမ်ရော်တောင်ပိုင်းနဲ့ TNLA အကြားမှာတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။ဒီကနေ့မနေ့ပိုင်းနမ်တူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံတွေထပ်မံတိတ်ရှောင်နေရကြောင်းကိုနမ်တူမြို့ကစစ်ရှောင်တွေကိုကူညီပေးနေတဲ့ဦးဆိုင်ဗန်းညံကပြောပါတယ်။
ကျွန်တော်ပန်းချန်နဲ့ညောင်ဆွဲပဲမှာဒီနေ့မနေ့ကစဖြစ်နေရပါဒီနေ့လည်းပန်းကြီးကိုဖြစ်နေတော့အဲပန်းချန်ဒီဘက်ကဆိုလို့ရှိရင်ကျွန်တော်တို့ကကြို့အမှန်ဆန်ပြည့်တယ်ကိုကနားဆိုင်မှာများတယ်နားဆိုင်မှာလူ400လောက်တော့ရှိနေအခုပန်းချန်ရောဒီညောင်ဆွဲရောအားလုံးမသပဲ့ကြောင်ညွာလေးမှာတော့ဒီကြီးရှိတော့အမှန်ဆန်ကတော့ကျွန်တော်တို့ဘလောက်ထပ်ပြေးသွားလဲဆိုတော့အခုစင်းကောက်နေတော့မှာကျွန်တော်
တနင်္လာနေ့ကတော့ကြောင်မဲမြို့နယ်တော့ဆန်ရွာဘက်မှာတိုက်ပွဲဖြစ်ခဲ့တာကြောင့်စစ်ရှောင်း100လောက်ဦးငန်းကျေးရွာဘက်ကိုတင်းရှောင်နေရကြောင်းစစ်ရှောင်းတွေကိုကူညီနေတဲ့ဦးငန်းရွာကျောင်းတိုင်ဖုံးတော်ကြီးဦးစံတော်ဘာသာကမိန့်ကြားပါတယ
်။အာဒီနေ့တော့မဖြစ်ဘူးမနေ့ကတော့မနက်ပိုင်း7နာရီခွဲထိဖြစ်တယ်။နောက်နေ့လည်းထပ်ဖြစ်တယ်။အဲဒီနေ့လည်းဖြစ်ပြီးနောက်ပိုင်းမဖြစ်တော့ဘူး။အခုကတော့ပါတယ်အဲ့တမတော်ကအပက်တက်သွားမယ်လို့ဟောအာဒီကအပက်မှာစောင့်နေရအဲတချို့ကပြည်သူလူထုတွေကအခုတည်းကကြောက်နေလို့တဲ့မှာတချို့ကတော့ကြိုခိုင်းနေတယ်ကျင်းတို့လည်းတော့ကြိုရခတ်မတော်ခတ်နေတယ်ဆင်းသားနေဒီမှာရတာတော့109ယောက်လောဆယ်တော့109ယောက်
ဒေတာတွင်းမှာတော့တမ်ရော RCSS နဲ့ TNLA အကြားစီရေးအခြေအနေဟာတင်းမာနေစေရှိကြောင်းဆက်လက်မိန်ကြားပါတယ်ဒီဇင်ဘာလ25ရက်နေ့ကစတင်ပြီးလွယ်အံ့ရွာဘက်မှာဖြစ်တဲ့တိုက်ပွဲကြောင့်စစ်ရှောင်း1000လောက်ဟာလည်းလက်ရှိအချိန်မှာကြောင်မဲမျိုးကစခန်း3ခုမှာရောက်ရှိနေကြပါတယ်။ RCSS နဲ့ TNLA အကြားမှာဒီဇင်ဘာလ5ရက်နေ့ကစတင်ပြီးဒီကနေ့အထိတိုက်ပွဲအကြိမ်20လောက်ဖြစ်ပွားနေတာဖြစ်ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။